ပြီးခဲ့တဲ့လကနေစပြီးတော့ရခိုင်တိုင်းသားလက်နက်ကိုင်တပ် AA နဲ့စစ်ကောင်စီတပ်တွေကြားမှာတိုက်ပွဲကအပြင်းထန်ဖြစ်ပွားခဲ့တဲ့ရသေးတောင်နဲ့မောင်းတော်မြို့နယ်မှာတော့ထောင်နဲ့ချီတဲ့စစ်ဘေးဒုက္ခသည်တွေအတွက်စားဝတ်နေရေးအခက်အခဲတွေနဲ့ရင်ဆိုင်နေကြရပါတယ်။ရသေးတောင်မြို့နယ်မှာပြီးခဲ့တဲ့လကနေစလို့ဒီကနေ့အထိဆိုရင်တိုက်ပွဲတွေကြောင့်နေရက်စွန့်ခွာထွက်ပြေးလာရတဲ့စစ်ဘေးဒုက္ခသည်ဥယေက3000ကျော်အထိရှိလာနေတယ်လို့အကူအညီပေးနေသူတွေကပြောပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့ကိုသားညွန့်ဦးကပြောပြပေးပါရှင်။
ရခိုင်လက်နက်ကိုင်အီအဖွဲ့နဲ့စစ်ကောင်စီကြားစေးတင်းမာနေတဲ့ရခိုင်မြောက်ပိုင်းမောင်းတော်ရသေးတောင်နဲ့မြောင်းမြုံနယ်တွေမှာတိုက်ပွဲတွေကြောင့်မလို့ဥယျာဉ်ဆွန့်ခွာထွက်ပြေးကြရတဲ့စစ်ပီးဒုက္ခသည်တွေစောင့်ဝင်နေအခက်အခဲတွေနဲ့ရင်ဆိုင်နေရပါတယ်။လက်ရှိမှာတော့စစ်ပီးဒုက္ခသည်တွေအတွက်လှူရှင်တွေလည်းမရှိသလောက်နှဲပါနေပါတယ်။စောင့်ဝင်နေအခက်အခဲနေတဲ့ပြင်ကျမကြီးအခက်အခဲတွေကိုလည်းရင်ဆိုင်နေရတယ်လို့ရသေးတောင်မြို့နယ်မှာစစ်ပီးဒုက္ခသည်တွေကိုအကူအညီပေးနေတဲ့ကောင်မင်းစိုးကပြောပါတယ
်။လက်ရှိအနေထားမှာတော့သူတို့အဓိကရင်ဆိုင်နေရတာတော့စောင့်ဝင်နေပေါ့။သောင်းဝန်းနေရကမဖုံလို့ဘူးကျွန်တော်တို့ဒီအလူရှင်တွေအလူနေတဲ့လေရေရှည်အစင်ကြီးဖို့တဲ့ကျွန်တော်ရှောင်းရှင်ပြီးတော့ပေးနေရတာဟိုလူတရားဆန်တပူးကြရဲ့နောက်ပြီးပေးဆိုရင်လည်းတပူးလောက်ပဲကျွန်တော်တို့ဟိုလူတွေကမြောင်းနေတော့နောက်ပြီးကျမ်းမာရေးပိုင်းကျွန်တော်တို့ဒီဟိုဟာဂျေလာစီပေခန့်ရှိတဲ့နေရာမှာတော့သူတို့ဟိုဟာတော့ပြလို့အစင်ပြေတယ်ဂျေလာစီပေခန့်မရှိတဲ့ဒီကျေးရတယ်မှာခေလုံနေတဲ့လူတွေမှာတက်ကြီးရောပါတယ်ကလေးတွေပါတယ်နောက်ပြီးကိုဝန်သေးကိုဝန်ဆောင်တွေပါတယ်သူတို့ရဲ့ကျမတွေကအစဒီစားဝတ်တွေကအဓိကတော့ဟာရင်ဆိုင်နေရတာလည်းအများကြီးရှိပါတယ်အခက်အခဲနဲ့
ပြီးခဲ့တဲ့ဩဂတ်စ်လဒုတိယပတ်လောက်တုန်းကရသေးတောင်မြို့နယ်ညောင်မင်လကြီးရွာနီးမှာတိုက်ပွဲဖြစ်ပွားတာကြောင့်ထွက်ပြေးတင်းရှောင်လာတဲ့ဒေသခံတူကတော့စစ်ဖေးဒုက္ခသည်စခန်းမှာဖြစ်တယ်လို့ခက်ခဲခဲနေထိုင်နေရပြီမဲ့နေရက်ကိုမပြန်ရဲသေးဘူးလို့ VOA ကိုပြောပါတယ
်ပိုးရပိုးတွေကိုပြန်ပို့တော့လေညကပေါက်တော့ရစီတင်းနေမနေဝဲမထွက်ဝဲအူတီးနေတင်းနာညပင်းနေလေအပေါ်ရှိနေရက်ကကလေးကြောညနေရက်ရေတခေါနာရပဲအခုဒီအူတီးနာချိုးလို့နေကြရတယ်
စစ်ကောင်စီတပ်သားတွေကစစ်ဘေးဒုက္ခသည်ကူညီအဖွဲ့တွေကိုတားမြစ်တာအလူကံအဖွဲ့တွေကိုတားမြစ်တာတွေကြောင့်စစ်ဘေးဒုက္ခသည်တွေအနေနဲ့စောင့်နေပြီးပို့ပြီးတော့အခက်ကြုံရတာဖြစ်တယ်လို့လည်းစစ်ဘေးဒုက္ခသည်တွေကိုကူညီပေးနေတဲ့ကောင်မင်းစိုးကပြောပါတယ
်ဒီစစ်ကောင်စီဖက်ကနေပြီးတော့ထောက်ပံ့မဲ့ဟိုအားတွေပါတယ်တခုမှမရှိဘူးထောက်ပံ့မဲ့လာမဲ့အဖွဲ့တွေကိုတော့တားဆီးတာတွေနောက်ပြီးတော့ထောက်ပံ့မဲ့တဲ့အလူငယ်ကောက်ခံတဲ့တွေကိုတော့တားဆီးတာတွေရှိနေတယ်
ရခိုင်လက်နက်ကန်အီအဖွဲ့နဲ့စစ်ကောင်စီတပ်ဖွဲ့တွေရခိုင်ပြည်နယ်ထဲမှာနေစဉ်လိုလိုပဲအပြန်အလှန်ပစ်ခတ်မှုတွေရှိနေပါတယ်။ဒါ့အပြင်တိုက်ပွဲတွေဖြစ်နေတဲ့ဒေသတွေမှာစစ်ကောင်စီဘက်ကလမ်းခီးတွေကိုပိတ်ထားတာကြောင့်ကုန်စည်စည်းစိမ်မှုတွေမရှိသလိုကျမကြီးဆိုင်ရာပြဿနာတွေနဲ့ရင်ဆိုင်နေကြရတယ်လို့လည်းဒေသခံတွေကပြောဆိုကြပါတယ်ခင်ဗျာ
။ကိုသားညုံဦးပါရှင်။